ဟာမတ်စ်အဖွဲ့အနေနဲ့ကြံနေတဲ့အစ္စရေးတစားကနေကိုချက်ချင်းလွတ်မပေးဘူးဆိုရင်ငရဲလို့ဆိုရတဲ့အခြေအနေနဲ့ရင်ဆိုင်ရမယ်လို့သမ္မတဒေါ်နယ်ထရန့်ကဖိအားပေးပြောကြားပါတယ်။တစားကနေပြန်မလွတ်ဘူးဆိုရင်ဟာမတ်စ်အဖွဲ့ဝင်တယောက်မကြံမလွတ်အောင်အစ္စရေးကကိစ္စရှင်းနိုင်ဖို့လိုအပ်သမျှအစ္စရေးကိုပို့ပေးမယ်လို့လည်းသမ္မတထရန့်ကသူ့ရဲ့ True Social ကွန်ရက်မှာလူမှုကွန်ရက်မှာရေးသားပါတယ်။သမ္မတထရန့်ရဲ့ချင်းချောက်ပြောဆိုမှုကအပြစ်ကရစေးသဘောတူညီချက်ကိုအစ္စရေးဘက်ကဆက်မလုပ်အောင်အားပေးသလိုဖြစ်နေတယ်လို့ Hamas အဖွဲ့ကဒီကနေ့ကြာသပတေးနေ့မှာတုံ့ပြန်ပြောဆိုပါတယ်။သမ္မတထရန့်ရဲ့တောင်းဆိုချက်ကအမေရိကန်အစိုးရအနေနဲ့Hamas အဖွဲ့နဲ့တိုက်ရိုက်ဆွေးနွေးစကားပြောခဲ့ပြီးနောက်မှာပေါ်ထွက်လာတာဖြစ်ပါတယ်။ Hamas အဖွဲ့ကိုအမေရိကန်အစိုးရကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပြီးအရင်ကတိုက်ရိုက်ဆက်သွယ်စကားပြောတာမျိုးမလုပ်ခဲ့ပါဘူး။ကြံရှိနေတဲ့တစားကန်အားလုံးကိုချက်ချင်းလွတ်ပေးဖို့နဲ့တည်ဆုံးသူရုပ်ချင်းတွေကိုလည်းပြန်ပေးဖို့ Hamas ဘက်ကမလုပ်ဘူးဆိုရင်အပေးအယူလုံးညှိနှိုင်းတာတွေပြီးဆုံးသွားပြီလို့သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက်မှာရေးသားပါတယ်။ Israel နဲ့ Hamas ကြားပစ်ခတ်ရစေးသဘောတူညီချက်ပထမအဆင့်ဟာပြီးခဲ့တဲ့စနေနေ့တုန်းကကုန်ဆုံးသွားပြီဖြစ်ပါတယ်။ဒီသဘောတူညီချက်အရ Israel တစားကန်33ဦး၊ထိုင်းတိုင်းကတစားကန်5ဦးဟာမတ်စ်ဘက်ကပြန်လွှတ်ပေးခဲ့ပြီးအပြန်အလှန်အားဖြင့်အစ္စရေးဘက်ကပါလက်စတိုင်း2000ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်။